ထိုင်းနိုင်ငံတွင်းကရွှေပြောင်းလုံသမားဆိုင်ရာဥပဒေတည်ပြထမ်းဖို့ထိုင်းဆိုရဘကဥပဒေတက်ရောက်ချိန်ရပ်ပေါင်း120တီတီကိုဆိုင်းငံ့လိုက်ပြီဖြစ်ပါတယ်။ဥပဒေအရအထူးစီမံချက်အနေနဲ့ထိုင်းနိုင်ငံတစ်ပါးတရားမဝင်အလုပ်သမားထောင်ချီဖမ်းဆီးနေခြင်းထိုင်းလုံရှင်တွေနဲ့ရွှေပြောင်းလုံသမားတွေပေါ်စိုးကျိုးတက်ရောက်မှုတွေဖြစ်လာတဲ့အတွက်ရော်နေအောင်လှုပ်ဆောင်တဲ့အနေနဲ့အခုလိုနောက်ဆုတ်လိုက်တာပါ။ထိုင်းနိုင်ငံတွင်းတင်းချီရှိနေတဲ့မြန်မာရွှေပြောင်းအလုပ်သမားရေးကိစ္စကိုလည်းထိုင်းမြန်မာနိုင်ငံကြားအလေးနက်ထားဆွေးနွေးနေကြပါတယ်အခုလိုဆိုင်းငံ့လိုက်တဲ့အတွက်အထောက်အထားခိုင်လုံမှုရှိတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအတွက်တရားဝင်အထောက်အထားရအောင်အများကြီးပြင်ဆင်ခြင်းရသွားစေတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးအရာရှိကပြောပါတယ်ဗီဒီယိုမြန်မာပိုင်းကမဆုမုံကအလုသမားတန်ရာရှိဦးနိုင်မင်းသူကိုဆက်သွယ်မေးမြန်းတဲ့အခါမှာအလုသမားတွေအတွက်ဆောင်ရွက်နေတဲ့အခြေအနေကိုသူကအခုလိုစပြီးတော့ပြောပါတယ်ခင်ဗျာ
သူတို့ကကြတော့ဗျာဒီဥပဒေကိုသူတို့ထုတ်ပြန်တဲ့ဥပဒေကိုပယ်ဖျက်တာတော့မဟုတ်ဘောနော်ဒီပြင်ဆင်ခြင်းရအောင်ဆိုတဲ့သဘောမျိုးဖြစ်မှာပါဗျာရပ်ပေါင်း120ခိတဆိုင်ငံ့ဘောနော်ဆိုင်ငံ့ဆိုတဲ့အဲထဲမှာသူတို့ဒီထဲမှာအလုပ်သမားတွေအဓိကညှိနေတာကတော့ဗျာသူတို့အလုပ်နေရာမတူတာတွေသူတို့အထောက်အထားမရှိတာတွေတတိယနာမည်မတူတာတွေပေါ့နော်ပြင်ဆင်ခြင်းရပ်ပေါင်း120အဲပေးလိုက်တယ်ဆိုတော့ဗျာအဲ့ဒီအချိန်မှာကျွန်တော်တတိမတူတဲ့လူတွေတတိတဲ့ပေါ့နော်အလုပ်ရှင်မတူတဲ့လူတွေအလုပ်ရှင်တဲ့ဆိုတဲ့ဟာမျိုးလုံးလို့ရမှာပါဗျာဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဦးနိုင်မင်းသူတို့ပေါ့နော်ဒီထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကအခုလိုမျိုးပေးလိုက်တဲ့အချိန်ရက်တော်အတွင်းမှာပေါ့နော်ဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာအလုပ်သမားတွေအတွက်ဘာများလက်တလောကူညီဆောင်ရွက်ပေးနေတာတွေရှိပါလဲရှင်
အခုကတော့လေကုညီဆောင်ရပေးနေတယ်ဆိုတာကတော့လေဟိုကျွန်တော်တို့အထောက်ထားမဲ့တဲ့လူတွေကတော့ကျွန်တော်တို့ဟိုဘာပဲပြောပြောပြန်တော့ပြန်ရမှာပေါ့နော်ပြန်တော့ပြန်ရမှာအခုလည်းတချို့သူတွေလည်းသူတို့စီစဉ်နေသူတို့ပြန်နေကြပြီအဲကျွန်တော်တို့နေလည်းဒီထုတ်ပြန်တဲ့ဥပဒေနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်တို့ဟိုမြန်မာထိုင်းနိုင်ငံအလုပ်သမားကြီးရအစည်းအဝေးလဲကျွန်တော်ရန်ကုန်နဲ့ကျန်ကုန်မှာပေါ့နော်ကျွန်တော်တို့လုတ်တော့လုတ်ပြီးသွားပြီအဲ့ကဟိုကျွန်တော်တို့ဘာတွေဟိုသဘောတူညီချက်တွေရလဲဆိုတာတော့ကျွန်တော်တို့မသိသေးဘူးဒါပေမဲ့လည်းဒီလုံသမားတွေအခုလက်ရှိဖြစ်ပေါ်နေတဲ့အခြေအနေပတ်သက်ပြီးတော့အများကြီးကျွန်တော်တို့အဆင်ပြေသွားမယ်လို့တော့ကျွန်တော်တို့တော့ထင်ပါတယ်ဗျ
ဟုတ်ကဲ့အဲ့တော့ဆရာအခုလောလောဆယ်မှာဒီထိုင်းဝန်ကြီးချုပ်ဘက်ကအချိန်ပေးလိုက်တဲ့အပေါ်မှာပေါ့နော်ဒီဘလောက်အတိုင်းအတာအထိမှာဒီလိုမျိုးပေးလိုက်တဲ့အတွက်ပေါ့နော်အကျိုးသက်ရောက်မှုရှိပါလဲဆရာ
အဲဒါကကျတော့အလုသမားအတွက်ကောအလုရှင်အတွက်ပေါ့ဗောနော်အများကြီးအဆင်ပြေမှုဖြစ်မှာပါဘာလို့ဆိုတော့ခုနကအထောက်အထားမပြည့်စုံတဲ့လူတွေအထောက်အထားလွဲနေတဲ့လူတွေအတွက်ဒါကျွန်တော်တို့ပြင်ဆင်ခြင်းရသွားတာဗောနော်ပြင်ဆင်ခြင်းရသွားတဲ့အတွက်အများကြီးအဆင်ပြေပါတယ်ဗ
ျဟုတ်ကဲ့အခုလောလောဆယ်ဖမ်းဆီးခံထားရတဲ့လူတွေအတွက်ပေါ့နော်အထူးသဖြင့်ဒီမြန်မာနိုင်ငံသားတွေအတွက်ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကရောဗာများကူညီဆောင်ရွက်ပေးနေတာရှိပါလဲရှင
်အခုတချို့တော့အခုဂိတ်တွေမှာဗောနော်ကျွန်တော်တို့ဖမ်းဆီးထားတယ်ဆိုတဲ့ဟိုဟွာလေးတော့ဖန်စီတာစစ်ဆေးတာပေါ့နော်အထောက်အထားမပြည့်စုံတဲ့အတွက်ကျွန်တော်တို့စစ်ဆေးနေတာပေါ့နော်အဲစစ်ဆေးတဲ့အပိုင်းကိုကျွန်တော်တို့ကလှမ်းပြီးတော့ဒီဟာတွေဖြေလျှော့ပြီးတော့မင်းတို့အထောက်အထားဒီထိုင်းနိုင်ငံဘက်ကပေါ့နော်ကျွန်တော်တို့အထောက်အထားမပြည့်စုံမှုကြောင့်လုံမိုင်းတွေချိုးပြန်လို့ခုပြန်ရတယ်အဲအပေါ်မှာဖြေလျှော့ပြီးတော့ကျွန်တော်တို့ဟိုဖန်စီတာမျိုးမလုပ်ဖို့နဲ့ပြန်ပြီးတော့ကုညီဆောင်ရပေးဖို့ဆိုပြီးတော့ကျွန်တော်တို့လှမ်းပြီးတော့ဆွေးနွေးထားတာတော့ရှိပါတယ်တချို့ဟိုတက်ဆိုင်ရလေးပေါ့နော်ဟုတ်
ဟုတ်ကဲ့ပါအဲ့တော့အခုလောလောဆယ်မှာဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်ကိုပေါ့နော်ဒီမြန်မာတန်ယုံအထူးသဖြင့်ဒီအလုသမားတန်ရာရှိတယောက်အနေနဲ့ဗာများသတိပေးစကားပြောကြားချင်တာရှိပါလဲရှင
်အဓိကတော့ကျွန်တော်တို့ဒီသူများနိုင်ငံမှာနေမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အထောက်ထားပြည့်ပြည့်စုံစုံရှိဖို့လိုမယ်အဲပြီးတော့လည်းအခုဒီဖန်းနေစီးနေတဲ့ဆိုတဲ့ကိစ္စတွေလည်းရင်ရပိုင်းတွေကကျွန်တော်တို့ကြားရတာပေါ့နော်အဲကြားရတာဖြစ်တဲ့အတွက်ဒီထောက်ထားမပြည့်စုံတဲ့လူတွေကကိုယ်နိုင်ငံကိုကိုယ်ပြန်ဒီမှာလက်ရှိအလုပ်ဆက်ပြီးတော့လှုပ်ချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့တရားဝင်နေလဲရှိပါတယ်ကျွန်တော်တို့ MOU နဲ့ပေါ့နော်ကုမ္ပဏီနဲ့ချိတ်ဆက်ပြီးဒီမှာတရားဝင်လာပြီးတော့လှုပ်လို့ရပါတယ်ပေါ့နော်အဲအကြောင်းကျွန်တော်ဆိုလို့ကျွန်တော်အထောက်အထားမပြည့်စုံတဲ့လူတွေကတော့ကိုယ်နိုင်ငံကိုပြန်ပြီးတော့အထောက်အထားတွေပြန်ပြီးတော့ပြည့်စုံလို့ပြီးမှလာလှုပ်ကြဖို့ပဲကျွန်တော်ပြောချင်ပါတယ်